Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လည်နေပါပြီ။ line meter 324048နဲ့ Facebook ရဲ့စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုနှစ်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဟဝိုင်းမှာစနေနေ့ကပေတင်းတက်ဒုံးကျည်အန်ဒီအရေးပေါ်တတိပေးချက်ကိုမှောင်ယွင်းပြီးထုတ်နိုင်ခဲ့ပါတယ်ပါကစ္စတန်နဲ့အင်ဂျီချင်းအိန္ဒိယနဲ့နိုင်ငံများဆစ်ဖြစ်နေခြင်းမှာပါကစ္စတန်ရဲ့နျူကလ িয়ার ဆိုင်ရာလုပ်ရပ်ကိုဖော်ထုတ်မှာဖြစ်ကြောင်းအိန္ဒိယစစ်တပ်ရဲ့ပြောစကားဟာတာဝန်မဲ့တဲ့ပြောကြားချက်ဖြစ်ပါကစ္စတန်ကဝေဖန်လိုက်ပါတယ်။ American ပြည်ထောင်စုမှာ Haiti နဲ့ Africa ကနေရွှေ့ပြောင်းချေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းသမ္မတ Trump ရဲ့ရမ်းကြတဲ့အတုံးနှုံးနဲ့ပတ်သက်ပြီးအခုထိဝေဖန်မှုတွေညံ့နေသေးပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမခွန်နဲ့
။ကာမာပါရှင်။အခုမနက်ဖြန်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမြန်မာပြည်ကိုရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကသူ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်နဲ့ပတ်သက်လို့
The situation is dire as I saw many villages.
မတူညီတဲ့အတိုင်းဝိုင်းတစ်ခုကြားပြန်လဲတင်းမြတ်ရေးအတွက်ဂျပန်အစိုးရကအစွမ်းကုန်အကူအညီပေးသွားမယ်အကြောင်းပြောကြားသွားတာကိုနားဆင်ရပါမယ်။အစိုးရအနေနဲ့စိုက်ပျိုးရေးစိတ်ကိုဘလို့သုံးသင့်တဲ့အကြောင်းကမ္ဘာပံရဲ့အကြံပြုချက်တွေကိုလည်းဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာပါ။ America Style အီရန်သုံးနေတင်ပေးနေတဲ့ဒေါ်လာလတ်တန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ပြန်လဲထုတ်လွှင့်ချက်တွေကိုလည်းနားဆင်နိုင်ပါလိမ့်ရှင်။အခုရင်းဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။ဟဝိုင်းမှာဒေသခံတွေဟာစနေနေ့ကပေတင်းတက်ဒုံးကျည်အန်ဒီအရေးပေါ်သတိပေးချက်ရရှိခဲ့ပြီးမကြာခင်မှာပဲမှားပြီးသတိပေးတယ်ဆိုတာသိရတာမို့ဟဝိုင်းပြည်နယ်ရဲ့အရေးပေါ်သတိပေးချက်စနစ်ပေါ်မှာဝေဖန်မှုတွေတိုးလာစေပါတယ်။ဟဝိုင်းပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အက်ဂီကတော့စနေနေ့ကထုတ်ပြန်တဲ့သတိပေးချက်ဟာလူအမှားဖြစ်ကြောင်းပြောကြပါတယ်။တာဝန်ချင်းအလွှဲပြောင်းမှာနောက်တာဝန်ချက်သူကခလုံမှားနှိပ်နေတာဖြစ်ကြောင်းသူက CNN ရုပ်သံဌာနကိုပြောကြားခဲ့တာပါ။သတိပေးချက်ဟာဟဝိုင်းမှာရုပ်သံတွေကရေဒီယိုနဲ့လက်ကင်ဖုန်းတွေကိုပါရောက်သွားတာဖြစ်ကြောင်းနဲ့နောက်ဒီလိုအမှားမျိုးထပ်မဖြစ်အောင်ဘယ်လိုလုပ်တင်လဲဆိုတာကိုကာကွယ်ရေးဌာနနဲ့ပြည်내အရေးပေါ်စီမံခန့်ခွဲဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့လည်းပြောပါတယ်။ဟဝိုင်းဒေသဆန္ဒရှင်မနဲ့၈နာရီထိုးပြီးချိန်မှာပဲဒေသကံတွေဟာသူတို့ရဲ့လက်ကင်ဖုန်းတွေကနေပယ်ထိန်တဲ့ဒုံးကျည်အန္တရာယ်ရှိနေကြောင်းချက်ချင်းလုံခြုံမှုရှိတဲ့နေရာမှာခိုးလုံဖို့နဲ့ဒါဟာလေ့ကျင့်နေတာမဟုတ်ကြောင်းအရေးပေါ်သတိပေးချက်တွေရရှိတာကိုလူမှုကွန်ရက်ဆန္ဒနေနာရီပေါ်မှာပုံရိုက်ပြီးတင်ခဲ့ကြတာပါ။ဒါပေမဲ့နောက်မင်းနဲ့20လောက်မှာတော့ဟဝိုင်းအရေးပေါ်စီမံခန့်ခွဲအေဂျင်စီက Twitter ကနေဟဝိုင်းအတွက်ဒုံးကျည်အန္တရာယ်ချိန်ချမှုတစုံတရာမရှိကြောင်းပြောကြားခဲ့တယ်လို့ email ပို့ပြီးလည်းအမှားပြန်ပေးပါတယ်။ဒါပေမဲ့38မိနစ်ကြာပြီးနောက်မှာပဲဒီသတိပေးချက်ဟာမှောင်ရင်ကြောင်းလက်ကင်ဖုန်းတွေကိုပို့ပေးခဲ့တာမို့အရာရှိတချို့နဲ့လူလူကစိတ်ပျက်ခဲ့ကြတာဖြစ်ပါတယ်။အခုလိုမှောင်ရင်သတိပေးချက်ထုတ်ပြန်မှုအတွက်သူတရဏကအတိအသေးချာချာစုံစမ်းစစ်ဆေးမှာဖြစ်ကြောင်း FCC American ပြည်ထောင်စုဆက်သွယ်ကော်မရှင်အကြီးအကဲအဂျစ်ပိုက်ကတနင်္ဂနွေနေ့မှာတွေ့လကနေပြောပါတယ် American ရေးသား Pacific Data ကုတ်ကဲမှုစစ်ဌာနချုပ်ကလည်းဒီသတိပေးချက်ဟာမှားပြီးပုံမိတာဖြစ်ကြောင်းအတည်ပြုပါတယ်မြောက်ဖက်ကိုရီးယားဘက်ကနေပြီးတော့မြောက်ကိုရီးယားဘက်ကနေပြီးတော့နျူကလ িয়ার ချင်းချောက်မှုအနေနဲ့တိုးလာချိန်မှာဆေးခိတ်ကာလသတိပေးအော်အချက်ပေးတာကိုမကြာခင်သတင်းပတ်တွေအတွင်းကမှဟဝိုင်းပြည်နယ်မှာပြန်ပြီးတက်ဆင်ခဲ့တာဖြစ်ပါတယ်
။ရှေ့လာရဲ့ကျင်းပမဲ့ဆောင်းရောင်ဒီအိုလံပစ်ပြိုင်ပွဲမှာတောင်လင်းမြောက်ကိုရီးယားနိုင်ငံပေါင်းပြီးအမျိုးသမီးဟော်ကီအသင်းကိုတင်းတဲ့အဖြစ်ဝင်ပြိုင်ဖို့တောင်ကိုရီးယားနိုင်ငံဘက်ကအဆိုပြုခဲ့တာကိုမြောက်ဘက်ကလက်ခံမယ်ဆိုရင်တော့နိုင်ငံကြားတည်တာတဲ့ပြစ်ပေါ်တိုးတက်မှုတွေရှိလာမှာဖြစ်ပါတယ်။တောင်မြောက်နိုင်ငံကိုယ်စားလှယ်တွေနေဆက်စစ်မဲ့စုံပမွန်ဂျွန်မှာပြုလုပ်နေတဲ့ဆွေးနွေးပွဲအတွင်းဒီအဆိုပြုချက်ကိုတောင်ဘက်ကပြီးခဲ့တဲ့အင်္ဂါနေ့ကတင်ပြခဲ့တယ်လို့ Olympic Committee ရဲ့မြောက်ကိုရီးယားကိုယ်စားလှယ်ချမ်အွန်းကစနေနေ့မှာပြောပါတယ်တွေ့ဆုံဆွေးနွေးမှုတွေဟာနှစ်နှစ်လောက်မရှိခဲ့တဲ့ကာကနေပြီးတော့တောင်မြောက်နှစ်နိုင်ငံကြားပြီးခဲ့တဲ့အင်္ဂါနေ့နေဆက်မှာဆွေးနွေးပွဲပထမဆုံးအကြိမ်ပြုလုပ်ပြီးမြောက်ကိုရီးယားက Olympic မှာဝင်ပြိုင်ဖို့နဲ့ဆက်ဆံရေးတိုးတက်လာအောင်နှစ်နိုင်ငံစစ်တပ်ချင်းဆွေးနွေးသွားဖို့သဘောတူထားကြပါတယ်
အမေရိကန်ပြည်တော်စုမှာဟေတီနဲ့အာဖရိကကနေရွှေပြောင်းအခြေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းချက်တပရီနီကသမ္မတဒေါ်နယ်ထရန့်နဲ့ရိုင်းကြတဲ့အတုံးနှုံးတွေတုံးလုံးပြောဆိုတာနဲ့ပတ်သက်ပြီးအစိုးရအရာရှိတွေကရောတမန်ပြည်သူတွေကပါအခုချိန်ထိဝေဖန်တုံ့ပြန်နေကြဆဲဖြစ်ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာသမ္မတအင်ဗျူချက်တပရီနီအစည်းအဝေးမှာအဲ့ဒီနိုင်ငံတွေကလူတွေဒီမှာဘာကြောင့်ရောက်နေတယ်လဲဆိုပြီးမသိတော်တဲ့စကားအတုံးနှုံးနဲ့အဲ့ဒီနိုင်ငံတွေကိုတင်စားပြောဆိုခဲ့တဲ့သမ္မတရဲ့ပြောဆိုချက်တွေလွတ်တော်အမတ်တွေပါအံ့အားသင့်ခဲ့ကြရတာပါ။ဒီနိုင်ငံက95ရာခိုင်နှုန်းကလူမဲတွေဖြစ်တယ်လို့အာဖရိကကအများစုကလည်းလူမဲတွေပါအမေရိကန်ပြည်သူစုအနေနဲ့နော်ဝေးလိုနိုင်ငံမျိုးကလူတွေကိုပိုးပြီးလက်ခံတင်တယ်လို့သမ္မတထရမ့်ကပြောပါတယ်နော်ဝေးမှာနေသူအများစုကတော့လူပြူတွေဖြစ်ပါတယ်သမ္မတထရမ့်ဟာသူဟာမစင်လုံးညစ်သေးတာကိုဆိုလိုချင်တာဖြစ်ပြီးရိုင်းပြတဲ့အတုံးမျိုးသူမတုံးပါဘူးလို့တောက်ကြတဲ့သူ့ Twitter ကညင်းဆိုပါတယ်သူ့အတုံးလုံးဟာပြင်းထန်တယ်လို့ပြောပေမဲ့ရိုင်းပြတဲ့အတုံးလုံးမပြောဆိုပါဘူးလို့ညင်းဆိုတာပါစနေနေ့ထိလည်းသူ့ရဲ့အတုံးလုံးပြောဆိုချက်တွေနဲ့ပတ်သက်ပြီးဝေဖန်တယ်ညနေစေပါသူပြိုင်မဲ့ Democratic Party က Hillary Clinton ကတော့ Haiti ဟာလွန်ခဲ့တဲ့၈နှစ်ကဆိုးရတဲ့ငရင်းတိုင်းကနေခုထိပြန်ပြီးနလန်မတူသေးတဲ့နိုင်ငံဖြစ်ပြီးသမ္မတ Trump ကိုခွဲခြားဆက်ဆံမှုရှိသူအကျဉ်းသားတရားမရှိသူဖြစ်နေသူ့ Twitter ကနေဝေဖန်ခဲ့ပါတယ
်။ချက်သမ္မတနိုင်ငံသမ္မတယူကော့ဘွယ်ပထမအချက်မှာတော့လက်ရှိသမ္မတမီလော့ဇမန်အနိုင်ရသွားပြီးနောက်သတင်းနှစ်ပတ်အကြာမှာကျင်းပမဲ့ဒုတိယအချက်ယူကော့ဘွယ်မှာချက်သမ္မတနိုင်ငံသိပ္ပံအကယ်ဒမီရဲ့အကြီးအကဲဟောင်းယူဗီဒရာဟော့စ်ရှင်ပြန်ရမှာဖြစ်ပါတယ်။အငင်းပွားစရာတွေတည်နေတဲ့အသက်83နှစ်အရွယ်လက်ရှိသမ္မတကနောက်ထပ်5နှစ်သက်တမ်းအတွက်ရွေးကောက်ပွဲဝင်လာဖြစ်ပြီးပြိုင်ဘက်10ဦးရှိပါတယ်။မဲပေးပိုင်ခွင့်ရှိသူ67ရာခိုင်နှုန်းမဲပေးပြီးမဲဤအတွက်95ရာခိုင်နှုန်းကိုချက်စင်းအင်းယုံကရေးတွက်ပြီးချိန်မှာသမ္မတဇမန်က 39.3 ရာခိုင်နှုန်းရထားပါတယ်။ဒရာဟော့စ်က 26.3 နဲ့တနမန်ဟောင်းဖိရှာက 10.1 နဲ့တတိယလိုက်နေပါတယ်။ရွေးကောက်ပွဲဝင်တဲ့ထက်ကတခြားဘယ်သူမှပထမအချော့မှာမဲရီအတွက်အပြတ်သတ်မရတာကြောင့်ဒုတိယလိုက်နေတဲ့မစ္စတာဒရာဟော့စ်အနေနဲ့ဒုတိယအချော့ရွေးကောက်ပွဲဝင်မှုခွင့်လန်းရသွားတာဖြစ်ပါတယ်။2013ခုနှစ်ကပထမဆုံးကျင်းပတဲ့သမ္မတကိုတည့်ရက်ရွေးကောက်ပွဲမှာသမ္မတစင်မင်းအနိုင်ရခဲ့တာဖြစ်ပြီးအဲ့ဒီရွေးကောက်ပွဲကနေလည်းဝဲရင်ဝန်ကြီးချုပ်ဟောင်းအာနာပြန်ရခဲ့တာဖြစ်ပါတယ်။ဒုတိယချက်ဒုတိယအကြော့ရွေးကောက်ပွဲကိုဇန်နဝါရီ26-29မှာကျင်းပမှာဖြစ်ပါတယ
်ဗီအိုအေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နဲ့အိန္ဒိယအိန္ဒိယနှစ်နိုင်ငံကြားဆစ်ဖြစ်နေချိန်မှာပါကစ္စတန်ရဲ့နျူကလ িয়ার ဆိုင်ရာလွတ်ရပ်ကိုဖော်ထုတ်မှာဖြစ်ကြောင်းအိန္ဒိယစစ်တပ်အကြီးအကဲပြောစကားဟာတာဝန်မဲ့ပြောကြားချက်တည်းဖြစ်ကြောင်းပါကစ္စတန်ကစနေနေ့မှာအပြစ်ဒဏ်ရှုံချလိုက်ပါတယ်။အိန္ဒိယဗိုလ်ချုပ်ကြီးဘာတန်ရောဘော့ကပါကစ္စတန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနည်းဗျူဟာအိန္ဒိယရဲ့ပါကစ္စတန်အိန္ဒိယနိုင်ငံပေါ်တမျိုးချစစ်ပွဲဆင်နွှဲနေမှုကိုထိရရဆန့်ကျင်နေတယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာပါကစ္စတန်ကအခုလိုတုံ့ပြန်ခဲ့တာပါ။နောက်ကြနေ့ကနယူဒယ်လီမှာဗိုလ်ချုပ်ကြီးရောဘော့ကအခုလိုပြောကြားခဲ့တာဖြစ်ပြီးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးခါဝါဂျာအစစ်ကတော့ဗိုလ်ချုပ်ကြီးရောဘော့ရဲ့ပြောကြားချက်ဟာတိတ်ကိုလက်လွတ်စပယ်ဆန်ကြောင်းသူ့ Twitter ကနေစနေနေ့မှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်တို့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနည်းဗျူဟာတိုးတက်အောင်လှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မှုတွေရှိနေတာပါ။နျူကလ িয়ার လက်နက်သေးတွေတိုးထုတ်လာတာဟာသူ့ရဲ့အိန္ဒိယနိုင်ငံနဲ့နျူကလ িয়ার စစ်ပွဲဖြစ်ဖို့အတွက်အန္တရာယ်ရှိတယ်လို့လည်းယုံကြည်ပါတယ်
။ဇန်နဝါရီလ13ရက်စနေနေ့မှာကြာရောက်တဲ့ထိုင်းနိုင်ငံကလေးများနေ့ပွဲတော်မှာတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝူဂျာနဲ့အရွေတူမြေဆိုင်ဓာတ်ပုံတွေထွက်ပေါ်လာပြီးအဲ့ဒီအချိန်မှာကလေးတွေကအမှတ်ရဓာတ်ပုံတွေရိုက်တာမျိုးရှိပါတယ်။ထိုင်းနိုင်ငံမှာဇန်နဝါရီဒုတိယပတ်ရဲ့စနေနေ့ကိုကလေးများနေ့မြစ်ဖြစ်သတ်မှတ်ထားပြီးအဲ့ဒီမှာအစိုးရရုံးတွေနဲ့စစ်တပ်ပရုံကိုဖွင့်ပေးလို့ရှိပါတယ်။ထိုင်းစစ်တပ်ဟာနိုင်ငံရေးနဲ့လူမှုရေးဘဝပေါ်ကြီးမားတဲ့လွှမ်းမိုးမှုရှိပြီးဒီကလေးတွေကိုအုံချပြီးမျိုးဆက်သစ်တွေကိုလွှမ်းမိုးဖို့ကြိုးစားလို့ရှိပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမြေပြုံမှုကြောင့်တေဆွမ်းအသူအရေအတွက်ဟာအခုဆိုရင်18ဦးရှိသွားပြီဖြစ်ပါတယ်။ပျောက်ဆုံးနေသူ ခုနဦးကိုစနေနေ့အထိရှာဖွေနေကြဆဲဖြစ်ပေမဲ့မျှော်လင့်ချက်ကတော့တိတ်မရှိပါဘူး။တောက်ဆုံးနေသူတွေကိုရှာပြီးတွေ့ဖို့ရတိတ်မလွယ်လှပေမဲ့စန်တန်ဘာဘရာမြို့နယ်ရဲရရှိရုံကတော့တောက်ဆုံးနေသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရင်ပေးချဖို့အတွက်ပန်ကြားနေစေပါ။ကယ်ဆယ်ရေးဖွဲ့တွေကပြပြဝုန်နေတဲ့အိမ်တွေနဲ့ရှင်တွေကြောက်ခဲတွေချာမှာတူးဖို့ပြီးရှာဖွေနေကြတာဖြစ်ပါတယ်။ကယ်ဆယ်ရေးအဖွဲ့သားတွေကအသက်88နှစ်ရှိပြီဖြစ်တဲ့ Joseph Bagel ကိုသူ့ရဲ့ Romeo Canyon ဒေသကနေမှတောက်ကြံတွေကရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးသူက78အောင်ရှာတွေ့သူဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မြေပြိုးနေတဲ့အထဲမိုးကပါတီးထန်စွာရွာခဲ့တာမို့ပျောက်ဆုံးသူအရေအတွက်ဟာအခုဒီအတိအကျမသိနိုင်သေးတယ်လို့အခုချိန်ထိကျန်းစင်နိုင်ခဲ့သူက43ယောက်ရှိပြီလို့ပြောပါတယ်။နောက်ဆုံးပျောက်နေတယ်လို့သိရသူက9ဦးရှိနေပါသေးတယ်။ Los Angeles မြောက်ပိုင်းကမွန်တီစီတိုမှာဒေသခံ900လောက်ဟာအခုဒီရေနီးမရရှိပဲနေနေကြပါတယ်။မိုးကြီးကျယ်ရွာခဲ့တဲ့မွန်တီစီတိုဒေသမှာအင်္ဂါနေ့ကမြေပြိုကျခဲ့တာပါ။မြေပြိုမှုကြောင့်ပျောက်ဆုံးနေသူတွေကိုပြည်내နဲ့ပြည်ထောင်စုအရာရှိတွေနဲ့ဒေသခံ2000ကျော်လောက်ကရှာဖွေနေကြတာဖြစ်ပြီးပြည်내ထူထောင်ရေးကိုအကူအညီပေးနေကြပါတယ်
။ထိပ်တန်းဆိုရှယ်မီဒီယာဖြစ်တဲ့ Facebook ဟာအသုံးပြုသူတွေအများဆုံးတုံ့ပြန်နိုင်ခြေရှိပြီးဆိုရှယ်မီဒီယာကိုပိုပြီးအသေးပဲရှိရှိအသုံးပြုတာမျိုးဖြစ်ဖို့ဆိုပြီးအပြောင်းလဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အသုံးပြုသူတွေအနေနဲ့ရှောင်မရပဲမြင်နေရတာတွေကိုရှော့ချခြင်းအဖြစ် Facebook ပေါ်မှာသတင်းတွေတင်နေတဲ့သတင်းဌာနတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအတွက်တော့ထိခိုက်နိုင်ခြေရှိတယ်လို့ဆိုပါတယ်ခင်ဗျာ
January 14ရက်တနင်္ဂနွေနေ့မနေ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုဆက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဂျပန်နိုင်ငံသားရေးဝင်ကြီးရဲ့ရက်ခိုင်ခီးစဉ်ဆိုင်ရာသတင်းပါတစ်ပုဒ်ကိုထုတ်လွှင့်ပါမယ်ရှင်မီးရောင်ခံထားရတဲ့မွတ်စလင်ရွာတွေရဲ့အခြေအနေဟာအတော်ဆိုးရွားကြောင်းမနေ့စနေနေ့ကရခိုင်ပြည်နယ်မောင်တော်ဒေသကိုတွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရေးဝင်ကြီးတာရိုကိုနိုကပြောပါတယ်။မတူညီတဲ့အတိုင်းဝိုင်းတစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဂျပန်နိုင်ငံကအကူအညီတွေအမြောက်အများပေးသွားမှာဖြစ်ကြောင်းဝင်ကြီးတာရိုကိုနိုကမွတ်စလင်ရွာသားတွေနဲ့တွေ့ဆုံစိမ်းမှာပြောကြားခဲ့တဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘူးတိတောင်မောင်းတော်နေမြေတခြားမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုဖြစ်စဉ်အတွင်းမိရှုဖြက်စီးခံထားရတဲ့မွတ်စလင်ရွာတွေကပန်းတော်ပြင်ကျေးရွာအုပ်စုမှာမြန်မာအစိုးရအစီအစဉ်နဲ့နေအိမ်တွေပြန်ပြီးဆောက်လုပ်နေတဲ့အခြေအနေတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခံမဲ့စခန်းတွေကိုမစ္စတာကိုနိုဦးဆောင်တဲ့ဂျပန်အစိုးရကိုယ်စားလှယ်ဖွဲ့ကဇန်နဝါရီလ13ရက်နေ့ကတွားရောက်ကြည့်ရှုခဲ့တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခွင့်ရတဲ့ပထမဆုံးနိုင်ငံတကာအဆင့်မြင့်ခေါင်းဆောင်တဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။သူ့ရဲ့မျက်မြင်တွေ့ရှိချက်တွေအရမီးလောင်ခံထားရတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားကြောင်းပန်းတော်ပြင်ရွာမှာသတင်းတောက်တွေကိုဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုကအခုလိုပြောပါတယ်။
The situation is dire, as I saw.
ကျွန်တော်မြင်ခဲ့ရတဲ့မီးလောင်ခံထားရတဲ့ရွာတွေအိမ်တွေရဲ့အခြေအနေဟာကြောက်စရာကောင်းပါတယ်။မတူညီတဲ့အတန်းဝိုင်းနှစ်ခုကြားပြန်လည်တင့်မြတ်ရေးအတွက်ဂျပန်အစိုးရအနေနဲ့အစွမ်းကုန်အကူအညီတွေပေးသွားမှာပါ
။ဒါ့အပြင်ပြန်လာတဲ့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရမှာအကူအညီတွေပေးဖို့အများကြီးလိုအပ်နေကြောင်းဂျပန်နိုင်ငံသားဝန်ကြီးကပြောပါတယ်။မစ္စတာကိုနိုဟာမွတ်စလင်ရွာသားတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေပြုလုပ်ခဲ့ပါတယ်။ရွာအကြီးကြီးတဦးကတော့သူတို့အိမ်တွေဘလို့မီးရှို့ဖျက်ဆီးခံရတယ်လဲဆိုတာကိုပြောပြခဲ့တယ်လို့အခုပြန်ပြီးတည်ဆောက်နေတဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးကလည်းကိုယ်ဝယ်ရာဘာသာမတူညီတဲ့အတိုင်းဝိုင်းတွေကြားအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးဂျပန်နိုင်ငံဘက်ကအကူအညီတွေပေးသွားမှာဖြစ်တယ်လို့ရွာသားတွေကပြန်လည်ပြောကြားခဲ့ပါတယ်။မောင်တော်ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နေဆက်ကနေဒုက္ခသည်တွေပြန်လာမဲ့လမ်းကြောင်းနဲ့သူတို့ကိုလက်ခံမဲ့စခန်းတွေကိုမစ္စတာကိုနိုနဲ့အဖွဲ့တွားရောက်ကြည့်ရှုခဲ့ပါတယ်။အတူလိုက်ပါသွားတဲ့လူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းဒုက္ခသည်တွေပြန်လေလက်ခံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားဝန်ကြီးကိုရှင်းပြခဲ့ပါတယ်။အဲဒီနောက်မှာတော့တောင်ပြူလက်ဝဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာချစ်ကြည်ရေးတရားကိုမစ္စတာကိုနိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်လာမဲ့အစီအစဉ်ကိုတော့လာမဲ့ဇန်နဝါရီလ23ရက်နေ့မှာစတင်မှာပါ။ဒုက္ခသည်တွေလုံခြုံစွာနေရပြည်နိုင်ရေးဂျပန်အစိုးရဘက်ကလူလာကြောင်းမစ္စတာကိုနိုကတောက်ကြံနေကနေပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလည်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးဟာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တခြားစီတွေ့ဆုံရမှာလုံခြုံရေးကောင်စီကချမှတ်ထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံဖို့အချက်အပါအဝင်မြောက်ကိုရီးယားအပေါ်အရေးယူတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့ဆက်လက်လိုက်နာဖို့တိုက်တွန်းဆွေးနွေးခဲ့ကြောင်းဂျပန်သတင်းတွေမှာရေးသားထားပါတယ်။ မနေ့စနေနေ့ကမြန်မာနိုင်ငံခီးစဉ်ပြီးဆုံးပြီးတဲ့နောက်ဂျပန်နိုင်ငံသားရေးဝန်ကြီးဟာ RS ော်ဘွားများပြည်ထောင်စုကိုဆက်လက်ထွက်ခွာပြီးနိုင်ငံတကာစွမ်းအင်အေဂျင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပမယ့်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ချိန်ချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံပူးတွဲဆွေးနွေးပွဲကိုမစ္စတာကွန်နိုတက်ရောက်မှာဖြစ်ပါတယ်ရှင်
။မအင်ချင်းနိုင်စူးစီးတင်ပြခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။စိုက်ပျိုးရေးကဏ္ဍမှာပုဂ္ဂလိကယင်းနှိမ့်နှံ့မှုတိုးပွားလာဖို့အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစိတ်ကိုတုံ့ဖို့ကမ္ဘာဗန်အုပ်စုကအကြံပေးထားပုံကိုဦးအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရှင်။
ကျိုးရေးကန္တာဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ဆက်မှုလေယာဉ်ဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသူတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးဖြူရေးနဲ့ငါးလုံငါတို့ချက်ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးသင့်တယ်လို့ဆိုပါတယ်။တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေသတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့အစိုးရစိုက်ပျိုးရေးအသုံးစရိတ်အသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလှုပ်ဘဲမလိုအပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမယောင်ရာဆီလူးတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာဆိုရင်တုံ့ပြန်ပြီးပုံမူတိရောက်စွာလုံနိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်အကောင့်တဲ့ပေါ်ရမှာဆိုရင်ရှိဖို့အတွက်ဤပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလှုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအသွေးရှိလာအောင်လုပ်ဖို့လိုပါတယ
်လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လည်းဖွံ့ဖြိုးမှုစွမ်းရည်ကိုမြင့်တင်နိုင်ပါတယ်ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံပိုးထားတာတွေကိုမတူကွဲပြားတဲ့အခြားလေယာလုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်။ဆင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေးအရေးအသွေးထိမ့်သိမ့်မှုမြေစည်းလွှာစီမံခန့်ခွဲမှုတိုးချဲ့ပညာပေးလုပ်ငန်းမျိုးစေ့နဲ့ဈေးကွက်သတင်းစတာတွေမှာအားကောင်းလာရင်လည်းစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်။အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟိုအစိုးရဌာနတွေဟာစီမံကိန်းအကောင့်တွေဖော်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်ခန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရည်တိုးပွားနိုင်ပါတယ်ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးနဲ့လက်အောက်ခံဌာနတွေဟာဝန်ကြီးချုပ်ကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနှီးမြှုပ်နှံမှုမပြုဘဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနှီးဖို့လိုပါတယ်အသက်ဆောက်လုပ်မဲ့အစားလက်ရှိဆင်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနှိမ့်ညွန်တာဟာဆင်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ်
။စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲပြားတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကဏ္ဍစတာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်တမဝါယမအဖွဲ့အစည်းပုဂ္ဂလိကဗန်အသေးစားငွေကြေးလုပ်ငန်းစတာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ
်2019က2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာ အလူရှင်ရဲ့ထောက်ပံ့မှုနှစတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်။လောလောဆယ်ပံ့ပိုးဖို့ဂရုပြုထားတာကဒေါ်လာသား960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်။စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗန္ဒာငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်။မနစ်ခစတဲ့၅နှစ်ကာလကိုစိုက်ပျိုးရေးကန္တဖွံ့ဖြိုးရေးမဟာဗျူဟာနဲ့ရင်းနှီးမြှုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေတိုးပွားလာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစည်းမျဉ်းဥပဒေပုံမှန်ကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်။ပုဂ္ဂလိကလုပ်ငန်းနဲ့ပြင်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်။ပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုသုံးဖို့ကမ္ဘာ့ဗမာအုပ်စုကအကြံပေးထားပါတယ်ခင်ဗျာ။
ဟောင်းကင်းရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနာဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတဲ့စီစဉ်ပို့ချပေးနေတဲ့ American Style Indian သို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီတဲ့ဘာ HARD Hard Go ချီခံနေidiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hard time
ကိုတင်ပြပေးပါမယ် hard hard ကခက်တာ time time ကအချိန်ဆိုတော့စကပိုက်ခုံရဲ့လုံကောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရယ်တော့ white ဒီဘေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငွေရကြီးချက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အတုနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားစင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
Hard time နဲ့တူရဲ့ပြီ
Give someone a hard time.
ဆိုတဲ့အသုံးကိုလည်းဆက်လက်တင်ပြလိုပါတယ်။စာလုံးပေါင်းက give give ကပေးတာ someone someone ကတူတယောက်ရဲ့ a ကတခုတခါ hard hard ကခက်တာ time time ကအချိန်ဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲ့တဲ့ဝတ်ဒီပေကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်နှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ငြိမ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
ကိုယ်စနဲ့တင်ပြပေးမှာကတော့
hard feelings.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက HARD hard ကခက်တာမှာကြောတာ FEELINGS feelings ကခံစားချက်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုရယ် the white ဒီပဲကတော့မတည့်တာမကျေနပ်မှုရှိတာလူတူးနဲ့တူးကြစိတ်ခူတာ
There's hard feelings between the two families, as there's competition in doing business.
There's
hard feelings between the two families, as there's competition in doing business.
Hard feelings shima no no surago tabido.
No hard feelings.
Sure atongule timpiasi. Chimaru mima maro no hard feelings solushi same shibane same sobane lu yinyon piora pibari. Di donge patelu, George Gopire Umago, nasinjaya.
John and David argued yesterday. But there were no hard feelings between the two. They are as friendly as ever.
John and David do mnigas kam nyajareli. Tabimelo throno uja same sujabu. A king me mepjabu lo debi yabare. Umago not a cow nasinjaya.
John and David argued yesterday. But there were no hard feelings between the two. They are as friendly as ever. Hard to swallow.
Pipare, salumbanga, H-A-R-D, hard ga keta, D-O-2-S-W-A-L-L-O-W, swallow ga. Nyochara, so was quite hunye tae dibega, nyochaya keta boshi. Dinya ma tama apino, nyochaya keta ha, asasa, pipi melule. Idiom, so read the white dibegaro, luduni ne lekambu, kekera go, so da pipare.
It's hard to swallow that women do not get equal pay with men for equal work. It's hard to swallow that women do not get equal pay with men for equal work. Hard of hearing.
Pipare, salumbanga, H-A-R-D, hard ga keta, O-F off, H-E-A-R-I-N-G, hearinga, na chayara, suro, sikwai hunye tayai tibigaro, na chayara keta po. Di dungye idiom adibigaro shimare.
My grandmother is hard of hearing, so I have to shout to make her understand what I want to say. My grandmother is hard of hearing, so I have to shout to make her understand what I want to say.
Dorashinyago, didrimba, hard go chikan bi, dimpyagere idiom atonwigaro.
A hard time. Give someone a hard time. Hard feelings. Hard to swallow. Hard of hearing.
Do pijabare. Now the dimba, kuluchimu male nota idiom atonwigo, sele timbia piu mamu, samyo nasin jabashin.
Talala dan season tolin bini, the American style, Minakin, English thing and zago, nasin li lagajarabashin. Majagan tolin metutia, naiwasa season maro, taya de lansunigan season go pianle, nasin jayabu shivare, lando mita, tons and neat lees and then lees a ship pian, lila mita, tia goes agani, taya pan you nasin like marishin.
မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိလိုင်းဒို၃၂၄၀၄၈အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ဗီယိုအမေရိကန်တန်ကတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နှာစင်ကြည့်ကြရမှာဖြစ်ပါတယ်။နှာစင်ကြရအောင်ပါရှင်။ပါပါရှင်စနေညတော်ရိုက်လေးလိုက်အစီအစဉ်ကကျေစုပါတယ်ကျမတို့ဒီနေ့ညရှင်နေကြမဲ့အကြောင်းအရာကတော့ဒီအင်းတင်မှာတွေ့ရှိခဲ့တဲ့ရုပ်လောင်းတွေကတာဝန်ကြလုံလုံရေးဖွဲ့ဝင်နေတဲ့ဒေတာကန်ရွာသားတချို့တက်ဖြတ်ခဲ့တာဆိုပြီးတော့ဒီခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကင်မရာရဲ့အစုံစမ်းစစ်ဆေးမှုရတွေ့ရှိခဲ့တယ်ဆိုပြီးတော့ပြောလိုက်တာပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီနိုင်ငံတကာကဒီမြန်မာနိုင်ငံကိုဟိုပြောလာကြတာဝေဖန်ကြတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးခြေလှမ်းနေတဲ့ပြောင်းလဲရေးဖြစ်စဉ်ကိုဘယ်လောက်များဒီကရိုက်ခိုက်မှုတွေဖြစ်နိုင်လဲဆိုတာကိုကျမတို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီမှာ MSS ဆိုတဲ့ဒီနိုင်ငံတကာနယ်စည်းမထဆရာဝန်များအဖွဲ့ကလည်းပြောထားတာကဒီပရိပခါတွေမှာသေဆုံးသွားရတဲ့လူ 6,900 ထက်မနည်းတော့မှရှိရလို့လည်းပြောထားတာရှိပါတယ်။အခုဟာ10ယောက်ကိုတော့တက်ဖြတ်တယ်ဆိုပြီးတော့ဒီအနာပိုင်းတွေကဝန်ခံတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုစစ်စင်ရေးတွေအတွင်းမှာဥရိမဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ဒီလိုပရိပခါအတွင်းမှာလုံခြုံရေးအနာပိုင်းတွေတက်ဖြတ်တာကတဲ့ပထမဦးဆုံးသောရရှင်တယောက်ရဲ့စာတို့လူလေးကိုဖတ်ပြကျင်တာပါဒီရခိုင်မြောက်ပိုင်းမှာပဲလားဆိုတော့မဟုတ်ပါဘူးကချင်ပြည်နယ်မှာလည်းမပြောကျင်တော့ပါဘူးဆိုတော့ဥလူခဲယူဆိုတဲ့ဒေါ်ရရှင်ကစာရေးလာပါတယ်ဒါကြောင့်မလို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်သူတွေကဒေါက်တာခင်စောဝင်းကိုကျွန်မဒီမှာမေးခွန်းသူ့အစားမေးပေးကျင်ပါတယ်ရှင်ဒီလိုမျိုးပြည်ပခါအတွင်းမှာတက်ဖြတ်တာကိုကျွန်တော်တို့ VA Facebook စာမျက်နှာမှာတော့တော်တော်များများလာရေးကြတာကတော့အကြမ်းဖက်သမားမလို့တက်ဖြတ်လို့ရတယ်ဆိုမျိုးရေးလာကြတာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့လုံလုံရေးအာဏာပိုင်တွေကဥရီပြင်ပအဲ့လိုတက်ဖြတ်မှုတွေကဟိုနိုင်ငံတကာမှာရောလုံနေကြလားဘာလို့လဲဆိုနိုင်ငံတကာကလည်းအကြမ်းဖက်သမားတွေအနေနဲ့နေ့စဉ်နဲ့အညာရင်ဆိုင်နေရတာဆိုတော့လေအဲ့လိုအကျန်းဖက်သမားဆိုရင်တက်ဖက်လို့ရတယ်ဆိုတာမျိုးရှိပါလားရှင်ဖြေကြပေးပါ
မရှိပါဘူးဒါတော့မရှိပါဘူးနော်ဒီကနေ့ဟိုတက်ဖက်ဖြစ်လို့ခလက်ခါဖြစ်ဒီတက်ခါပြည့်စံတမျိုးလေအခုကဒီလိုဖန်းထားတာဟိုလိုလည်းမရှိပါဘူးနော်တောက်မှန်းဖြစ်နေပြီတောက်မှန်းဆိုတာကဟိုးတပိတ်ကပါကနော်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့ပြည်ညင်အကျိုးရအကိုတောက်မှန်းဆိုတာတောက်လို့နေရမှာအဲ့မှာကွာတို့တွေနဲ့တက်ခဲ့ပြီဆိုလို့ရှိရင်မှားပြီအဲ့ကြောင့်လို့အဲ့တော့လေဒီစာတက်ခဲ့ပါရဲ့ဆိုတော့ဝတ်ခံတာကဒါမှန်တယ်နော်အခုတော့ဟုတ်ပြရတယ်ကြားလာပြီဖြစ်ရပေါင်းလဲများပြီအဲဒါကြောင့်တော့တုံမဆူတာကိုစတော့မရဘူးနောက်ပြုတ်မဆုံးလုံးကြီးအဖြစ်နဲ့ဒီစာကိုသူဆောင်ရရတယ်အခုလိုတက်တဲ့ဟာကဒီလုံးဝကိုမှားပါတယ
်ဟုတ်ကဲ့ဒေါက်တာခင်စောဝင်းပထမဖြေကြားပေးတာကျေးဇူးတင်ပါတယ်နောက်ပိုင်းမှာပြန်ပြီးတော့ဒီဆရာကိုလည်းမေးမြန်းတော့ဒေါက်တာရှင်နေရာတရားရဲ့မေးမြန်းချင်တာရှိပါတယ်ရှင်ဟိုခုနကပဲဆရာခင်စောဝင်းပြောသွားလို့ပါဒီတက်မလာတာတချို့ပါဝင်ခဲ့တယ်ဒီတက်ပြတ်မှုမှာဝင်ခံပြီးတော့ဒီပြောဆိုလိုက်တာကတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းမနေ့ကတောက်ကြနေမှာပဲဒီမြန်မာနိုင်ငံကိုလည်းပဲရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူရဲတင်းသာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ရှင်ဒါကိုပဲလည်းထောက်ပြပြီးတော့အမေရိကန်တမ်မတ်ကြီးကလည်းဒီလိုမျိုးဟိုဝင်ခံလိုက်တဲ့အပေါ်မှာဟိုကြိုးစိုးချောင်းသူကပြောကြားသွားခဲ့တာရှိပါတယ်အဲဒီမှာကျွန်မကနောက်ထပ်ဟိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ယောက်နဲ့မိတ်ဆက်ပေးကြပါတယ်တဦးကတော့ကွန်မြူနတီဖြစ်ပါတယ်တရင်းမီဒီယာကောင်စီအဖွဲ့ဝင်မှာနောက်တဦးကတော့ကိုတက်ဆွေဝင်မှာလူငယ်နဲ့လူမှုတဟဇာတာဖော်ဆောင်ရေးစင်တာကပါဒီမှာကိုမြင့်ကျော်ကိုပထမအရင်မေးကြပါတယ်ခုနကတော့ပြောသွားသလိုပေါ့လေဒီစစ်စင်ရေးအတွင်းမှာဥရိမဲ့တက်ဖြတ်မှုလောက်တာကပြုပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံတီဘလောက်ထိဟိုတက်ရောက်မှုရှိတယ်လဲဆိုတာကိုမြင့်ကျော်တုံ့တက်ပြပါရှင
်ဟုတ်ကဲ့ဒီကိစ္စမှာနိုင်ငံတကာမီဒီယာတွေရောနောက်အစိုးရတွေရောပေါ့နော်နောက်ကလူခွင့်အဖွဲ့တွေကဒီမှာလူခွင့်ချိုးဖောက်မှုတွေ ဟိုရှင်းလင်းတဲ့နေရာမှာအင်အားသမ်းတမ်းတုံးမှုတွေရှိတယ်လို့ဒီဆွဆွဲချက်တွေရှိနေတယ်ပေါ့နော်ဒီအားတွေကိုပွင့်လင်းမြင်သာမှုရှိစွာနဲ့ဟိုမီဒီယာတွေကိုရောနောက်နိုင်ငံတကာကုလလိုမျိုးကုလသမဂ္ဂလိုမျိုးနိုင်ငံတကာဖွဲ့စည်းတွေရောဝင်ဝင်မပေးဘဲနဲ့ပိတ်ထားတဲ့ဟာကဒီအားမျိုးတွေရှိနေတယ်ဆိုတဲ့တံမြောက်ကိုကြီးထွားနေတာပေါ့နော်ဆိုတော့အခုလိုဒီကိစ္စကဒါပထမဆုံးဝန်ခံလိုက်တဲ့ကိစ္စကဒါကတော့လမ်းပွင့်သွားတယ်လို့ပြောလို့ရတယ်ဒါပေမဲ့ဘယ်လောက်ထိဟိုအဲ့လိုဟာမျိုးတွေကိုမီဒီယာတို့ကိုသွားခွင့်ပေးမလဲဟိုအဖွဲ့အစည်းတွေကိုစစ်ဆေးခွင့်ပေးမလဲပေါ့နော်တက်တည်ပြဖို့ဆိုတာတကယ်တမ်းမဖြစ်ဘူးဆိုရင်တက်တည်ပြဖို့ဆိုတာလာပြီးတော့စစ်ဆေးဟိုကြီးရှုလို့ရတယ်ဆိုတဲ့ဟာမျိုးကိုဟိုဖွင့်ပေးဖို့အရေးကြီးတယ်အဲ့လိုမှမဟုတ်ရင်တော့ဒီသံတရားနဲ့ဒီဆွဆွဲချက်တွေနဲ့ဟိုကုလသမဂ္ဂလိုမျိုးနိုင်ငံတကာအာဏာရှင်လိုမျိုးမှာဟိုဆွေးနွေးရတဲ့ဟာတွေနောက်တစ်ခါတော့ဆုံးဖြတ်ချက်တွေအဲ့ဒါတွေကမြန်မာနိုင်ငံရဲ့ဟိုတန်တမာကြီးရောနိုင်ငံတကာမျက်နှာစာမှာရောနောက်ဒီပြည်တွင်းမှာပါအဲ့ဒီတက်ရောက်မှုတွေအားလုံးကိုတက်ရောက်ပြီးတော့ဒီဟိုဒီမိုကရေစီအတွင်းကြောင်းကူးပြောင်းရေးကိုနှေးကွေးစေနိုင်တယ်ပို့ပြီးတော့ကြံ့ညာစေနိုင်တယ်ဟုတ်တချို့သောအခွင့်အလမ်းတွေကိုပိတ်တော်စေနိုင်တယ်ပေါ့နော်ကျွန်တော်တော့အဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ကိုမြင့်ကျော်ပြေချပေးရကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုတက်ဆွေဝင်းကိုကျွန်မဒီမှာမေးချင်ပါတယ်ကိုတက်ဆွေဝင်းကလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာလူငယ်တွေနဲ့လက်တွဲပြီးတော့ဒီဒီမိုကရေစီအပြောင်းလဲဖော်ဆောင်ရေးအတွက်လည်းလှုပ်ဆောင်နေတဲ့သူမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်အတိုင်းဝိုင်းမှာရောဘလို့အမြင်ရှိပါလဲဟိုဒီကျွန်မ Facebook မှာတွေ့ရတဲ့ comment တွေတော်တော်များများမှာကဟိုဒီကိစ္စကဒီတက်မတော်ဘက်ကတိုင်းပြည်ကိုကာဝယ်တာပဲဒီကာဝယ်တင်တယ်လို့တဲ့အတိုင်းကြီးတွေလုံနေတာနိုင်ငံတကာရဲ့ဒီဝေယောဆက်ဖက်မှုပြောဆိုဝေဖန်မှုတွေကလုံးဝအရေးမကြီးပါဘူးလို့ပြောကြတာတွေလည်းတော်တော်လေးကိုရေးလာကြတာတွေ့ရတယ်ဆိုတော့ဟိုကိုသက်ဆိုဝင်ပြောကြည့်နားထောင်ကြည့်သမျှလူငယ်တွေကရောဘယ်လိုထင်ပါလဲဒီကိစ္စပေါ်မှာ
ဟုတ်ကဲ့ဒီမှာရောနှစ်ပိုင်းရှိရလို့ဒီလူငယ်တွေရဲ့လာဆိုလို့ရှိရင်ဒီကိစ္စလို့ကြားလို့လူငယ်တိုင်းဝိုင်းရှိရပြီးတော့လို့ရှိရင်ပုံမှန်ဒီတာမန်ဒီပြည်တွေရဲ့လူငယ်ရှိရနိုင်ငံတွေတည်ပြီးတော့စိတ်ဝင်စားလူငယ်ရှိတယ်ဒါကြောင့်ဒီဒေဂျာဒီဆိုဆိုရဖြစ်လာတဲ့ခါမှာဒီဒီပြည်တွေထဲမှာကဒီဒေဂျာဆိုတာကိုဒီလုံးဝမဲ့ဒီတော့နေရာဒီကျူးကျော်လာလို့တွေ့ရတယ်ဆိုတာမျိုးကဒီအဖေရမီဒီယာတွေကရောပြောလို့ရှိရင်ပြည်တွင်းမီဒီယာတွေကရောဒါမျိုးကိုအဲ့ဒီပုံပေါ်ပြီးတော့ကျူးကျော်စီနေတဲ့ပုံပေါ်ပြီးတော့ရှင်းပြရတဲ့ခါကျတော့ဒီတစ်ဖက်လေးဖြစ်သွားတဲ့ပုံစံမျိုးပေါ့နော်ပြီးတော့ဒီတရင်ရာကျွန်တော်ဒီတရင်ဆိုကြည့်ရဖို့ရှိရတာလေဒီအဖေရဒီတမန်ရိုးဆိုင်လို့ဟာမျိုးပြောလို့ရှိရင်ဒီသူကတက်လို့ကထုတ်တဲ့သူတွေဟာမျိုးပြောလို့ရှိရင်ဒီ information comedy အထုတ်တဲ့ဟာမျိုးဒီလိုဖြစ်တဲ့ခါကျတော့အစိုးရဘက်ကနေရရတဲ့ပြည်ပြည်တဲ့တွေရခဲ့တဲ့ခါကျတော့တခြားကဒီလူတွေကိုအဲပြည်ပြည်ရတော့လည်းကောမပြည်ပြည်ရတော့လည်းကောကျွန်တော်ဒီမှာကဒီ ranger တွေဖူလာမိုးပြာဖြစ်ပါလားဆိုပြီးဟာမျိုးပြေစားဝင်ကြရတယ်အဲ့ဒါကြတော့ဒီဝင်ကြရီကိုတက်တယ်သူဖြစ်ဖြစ်သူမဝင်ရခဏိပြည်ရရဖြစ်ဖြစ်ဝင်ကြမိမတွေဒုက္ခရောက်နေကြဒီဝင်ကြရီမိအောင်နေဖြစ်ဖြစ်ဒါတွေကိုလူကဒီခါဘူးတော့မှပတနာအကောင်မှမသိဘူးဒါတွေကသူတို့ဒုက္ခရောက်နေကြပါလားဆိုတာလေခါစားအကောင်မှမသိဘူးအဲ့ဘုံမြင်နေရဟိုသူကဒီကောင်းကြီးပြည်ကြီးကောင်းကြီးဆိုတာဆိုတော့ကျွန်တော်တို့ဒီမှာရှိရဒီလူတွေဒီပေါ့နော်ဒီလူတွေကြားထဲမှာလေကျွန်တော်တို့ဒီလူသားဆန်လုံးတွေလေတောက်ဆုံးကုန်လာတယ်ဒီခါကျတော့ဒီကျွန်တော်တို့ကဒီကိုယ်ကြီးကိုယ်တိုင်တဖြည်းဖြည်းနဲ့ဒီအကျန်းဖက်ဝါတာကိုအားပေးလို့အားပေးမှမသိဒါမျိုးဒီဟိုတက်ဖြည့်ဖြည့်ကိစ္စတွေကတကယ်ဖြစ်နေတယ်ဆိုတာမျိုးတွေဖြစ်လာတယ်စိတ်ဓာတ်တွေလည်းခက်ခဲလာတယ်ပြီးတဲ့ခါကျတော့ဟိုတက်ကဟိုလူမယ်အားပေးဖြစ်လာတဲ့ပုံစံမျိုးတွေကလူတွေရင်းမာနေကြတော့ပြက်နေရရှိတယ်ဒါကျွန်တော်ဒီပုံမှန်လူတွေရေးပေါ့ဒါပြင်ကျွန်တော်ဒီရဲဘက်ဖွဲ့စည်းရလူတွေရင်းမာနေရုပ်ရည်လည်းဒီအဖိုးရရဲ့ဝါရဖြစ်နေအောင်ရုံညာမျိုးရှိတယ်အဲ့တော့ဒီရဲဘက်ဖွဲ့စည်းရလူတွေတက်ချွတ်လို့ရှားလူတွေရတော့ပြန်ပြီးတော့ဒီလူကြီးကဒီကျွန်တော်တို့ပြောပါမယ်ဒီဖိတ်ခေါ်တာကိုစိတ်သက်စီရတာဆန်ကုန်နေပေါ့ moral value တွေပေါ့ဒါတွေကျွန်တော်ပြန်ပြီးတော့ဒီလိုအခြေအနေမှာပြန်ပြီးဖော်ပြမှုတွေလည်းပြန်ပြီးတော့တက်မဲ့ဒီဆောင်ပြီးမှုတွေဆိုတာတွေကတော့ကျွန်တော်ဒီအပိုင်းလေးကဒီဒီမနိုင်ငံမှာဖြစ်နေတဲ့ဒီလူတွေရဲ့အခြေအနေကိုကြည့်ပြီးတော့သိတာပါလေဗျ
ဟုတ်ကဲ့ရှင်အဲ့ဒါကဟိုပြောရတာလူငယ်တွေအเจ้าမှာဖြစ်နေတဲ့တက်ရောက်မှုပေါ့နော်အဲ့တော့ဒီအနာဂတ်အတွက်တိုင်းပြည်တစ်ပြည်မှာအရေးကြီးဆုံးကလည်းလူငယ်တွေလို့ဆိုထားတော့ဒီလူငယ်တွေကိုယ်တိုင်ကအဲ့လိုမျိုးခုနပြောသွားသလိုဟိုဒီအကျံဖတ်မှုဆိုပေမဲ့လည်းအကျံဖတ်သမားတွေကိုတော့တတ်တင်နေဆိုတော့အပိုင်းကိုကိုယ်တိုင်ကဒီအကျံဖတ်မှုအားပေးတယ်လို့ထောက်ခံတဲ့သဘောမျိုးတွေ့ရတော့ဒီနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကဒီအားကိုးရမယ့်လူငယ်တွေအပေါ်မှာလည်းတက်ရောက်နေတယ်ဆိုတော့အဲ့ဒါကဒီရေရှည်မှာတိုင်းပြည်အတွက်ဘယ်လိုတက်ရောက်မှုရှိနိုင်မလဲလို့ထင်ပါလဲကိုတက်ဆွေဝင်
ဒီလူငယ်တွေဒီကျွန်တော်တို့ တို့ရဲ့ဒီနိုင်ငံနိုင်ငံလို့ဘယ်လိုမျိုးတိကျတာလဲဆိုတာဒီလူတွေကြားထဲမှာသူတို့ချင်းချင်းဖူးနေနေတို့ကြီးပြအဲတော့ဒီမျိုးချစ်ဆိုတဲ့ဒီပြောလို့ကလားပါနေတော့တိကျမလားသူတို့ဒီဘက်ကကမြန်မာနိုင်ငံလို့ဆိုတာမျိုးပဲတိကျမလားအဲတော့တို့ရဲ့အမှလေဒီလူတွေကြားထဲမှာလို့ဖြစ်နေကြလေကဒီဒီပမာလေးပမာဘုဒ္ဓဆရာတွေကလည်းကြားထဲမှာဖြစ်နေတယ်ဒီဒီကတော့မြေပြင်ကိုရှိကြတယ်ဘာသာရေးကသူတို့ကိုဒီကြားထဲကနေပို့ပြီးတော့မြေပြင်ပြေဆိုတဲ့ဟာမျိုးတွေကဒီလူတွေကြားထဲမှာတိတိကျကျတော့မသိဘူးတော့မရှိသေးတဲ့ခါကျတော့ဒီကျွန်တော်တို့ကအနာဂတ်နိုင်ငံကိုတည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်ကဒီဒိုင်ဆိုင်ရာကြီးကိုဖွင့်ပြီးလို့မရဘူးကျွန်တော်တို့ကရှိရည်ဒီဒိုင်ဆိုင်ရာကျွန်တော်ရည်ပါဆိုဖွင့်ပြီးလို့မရဘူးအဲ့တော့ဒါပြည်ရဲ့ကျွန်တော်ကဒီပြည်ဆိုင်ရာတွေနဲ့လည်းလည်းလည်းလည်းလည်းလည်းဆောင်မှာလို့ဆိုတာဒီလိုရရဲမှာကျွန်တော်ဖူနီယာမီဒီယာတခုဖြစ်တယ်ကျွန်တော်ဒီဒီရမီဒီယာတခုဖြစ်တယ်ပေါ့အဲ့တော့အခုလိုမျိုးကျွန်တော်ဒီအလုံးစိတ်ခေါ်ပါတော့နော်အဲ့ဒီတစ်ဖက်နဲ့တစ်ဖက်နဲ့ကိုကျွန်တော်မုန်းနေကြရတယ်မကြည့်နေကြဘူးအဲ့လိုမျိုးခွဲခြားဆက်ဆံတဲ့စိတ်မျိုးတွေများနေဒါကျွန်တော်ဒီကြာရီမမဟုတ်ဘူးကျွန်တော်တခြားတော့ဒီကချင်တွေလည်းအဲ့လိုပဲရှဲနေလည်းအဲ့လိုပဲဒီမုန်းနေခြင်းလည်းအဲ့လိုပဲဒါကြောင့်ကျွန်တော်ဒီဒီမဟာပမာဘုရားပါကဝါရကျွန်တော်နိုင်ငံကလူတွေလည်းမှပြန်လာရေးကိစ္စကြီးကဒါမျိုးဒီတခြားသောမတူသေးဘူးဒီဟိုဒီမတူသေးတဲ့အရာတွေကိုမျိုးစုံရေးကိစ္စမျိုးဖြစ်လာတာအဲတော့အဲဒီကိစ္စကြီးကဆိုတာမျိုးဒီနေကြဒီတက်ချင်တဲ့ကိစ္စကတော့ဒါလူတွေပြည်ပါလားဆိုတာမျိုးမတူရဲနေဥပမာဒီလူချောင်းတော့ခေါ်ရကြတူရဲဆိုရင်ဟာလို့ဒီလူတွေကမကြောက်ကြောက်ပြည်နေမှာကျွန်မရတဲ့နိုင်ငံတွေကမီဒီယာရဲ့ခြေကားကြီးပြောတယ်ပြောလို့ရှိရင်မီဒီယာရဲ့ရှောက်ပြောတယ်နိုင်ငံတကာရင်းတွေရှောက်ပြောတယ်ဆိုတာမျိုးဒီလိုမျိုးတွေလိမ့်သေးတယ်ဆိုတာမျိုးပြည်ရဲ့လူရည်မျိုးတွေရတယ်တော်တော်ရှိမှာကဒါမျိုးပြီးတော့နိုင်တဲ့ဟိုဒီကောမေအဖေလုံးကြီးရည်တစ်ပြေးတည်းလဲပါလာတဲ့မျိုးကသူရှိမှတိုင်းကြီးတော့မကောင
်း
ဘူးဒါကတော့လေဟိုလူတွေရှိတဲ့တိုင်းကြီးတွားလို့ရှိရင်ကြားလိုက်တော့မိုးလေတိုင်းကြီးဖြစ်တာမျိုးကျွန်တော်တိုင်းကြီးရှိမှတိုးတဲ့ပူကတော့မရှိပါဘူးခင်
ဗျဟုတ်ကဲ့ဟုတ်ကဲ့ရှင်အခုဒီလူငယ်တွေအပိုင်းကနေပြောမြင်နေရှုတော့ကိုပြောပြပေးတာကျေးဇူးတင်ပါတယ်ဒီမှာဆရာခင်ကျော်ဝင်းကိုတစ်ခေါက်လောက်ပြန်ပြီးမေးချင်ပါတယ်ရှင်ဟိုဆရာခင်ကျော်ဝင်းကခုနကနိုင်ငံတကာမှာတော့ဒီအကျန်းဖက်သမားတွေကိုကင်တွေရမှာအဲ့လိုမျိုးဥရိမဲ့တက်ဖြတ်လို့မရဘူးလို့ပြောတယ်အခုမြန်မာနိုင်ငံမှာတော့အခုဖြစ်သွားခဲ့တယ်ဆိုတာလေဒီဟိုမြန်မာဟိုတက်မတော်ကလည်းဝန်ခံထားရယ်ပေါ့နော်ဆိုတော့ပြုပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံအတွက်ဒီကိစ္စဘယ်လောက်ထိဟိုနိုင်ငံတကာအနေနဲ့ပေါ့နော်ဘယ်လိုမျိုးဟို impact ဟိုတက်ရောက်မှုရှိနိုင်ပါလဲရှင်
အတော်လည်းဆိုရှိပါတယ်ဆိုတော့ပြောလို့ပေါ့ဟိုဂျပန်နိုင်ငံရဲ့ဝင်ကြေးဒါပဲပြောပြီးဆိုရဲတော့ပါလိမ့်နော်ကောင်းပြီအချက်သက်သမားဆိုတော့တကယ်ပါလို့မှရှိနေရပဲပေါ့ဗျာတော့ပြုတ်နေတဲ့မှာတမျိုးပေါ့ဒီလူတွေကအခုဒေသခံတွေကပြောနေပြီးဒီရောအလူကပြောနေပြီးအချက်သက်သမားတွေမဟုတ်ဘူးအရသာတွေဖြစ်နေတယ်ဆိုတော့တော့ကိုအဓိကဆုံးဖြတ်တယ်လေနော်အဲ့ဒီအချိန်မှာတာဝန်ရှိတဲ့တက်မတော်အရာရှိတာဘယ်သူလဲနော်သူကိုကဲနေတဲ့အထက်ကအရာရှိတာဘယ်သူလဲသူကအမြဲတမ်းဝရှိနေပါတယ်နော်လက်လက်ဆက်လက်ဒီလူကအချက်တရမှားပါဆိုပြီးတော့နော်နော်ခုနကတပည့်ကြပြီးကြော်ဒီလူကိုလက်လက်ဆက်တောက်လို့မရဘူးအခုကအမြဲဒီလိုဖြစ်ချက်ကောတက်မတော်ဆက်ကောအမြဲဆောက်ရမှုတဲ့အနေအထားတစ်ခု
ဟုတ်ကဲ့ဆရာအခုပြောသွားပါတယ်သူတို့တွေကဒီတကယ်တမ်းကျတော့ရွာသားတွေပေါ့နော်ဟိုတက်ဟိုအကျန်းဖက်သမားဆိုတာလည်းတေချာမသိဘူးအကယ်၍အကျန်းဖက်သမားဆိုတာတေချာသိတဲ့အချိန်မှာရောအကျန်းဖက်သမားကိုဖမ်းမိတယ်ဆိုရင်ဘယ်လိုလုပ်ရမလဲရှင်
သာသနာ့ရှင်လည်းအတက်လည်းဆုံးတော့ပြောရချင်တော့ပုံမြင်ရကိုဆောင်ရမကြည့်ချင်ရှိတယ်။နော်ကောင်းပြီဆိုလို့ရှိရင်ဆက်စစ်ချင်းတင်ခဲ့တဲ့ဒီလူမျိုးမိသားပြီးအချမ်းဆက်သမားတို့သာပြရှိရဆိုလို့ရှိရင်သူ့ကိုလည်းတော့သူ့ချုပ်ထားရမယ်။သူ့ချုပ်ထားရမှလည်းတော့ဆိုရှင်နောက်ထပ်ကိုပို့ရမယ်။ဒါကလို့ရဲနဲ့ကိုအားရမယ်ဒီပြဟာ။အခုကစင်ရစ်ဆက်ပြအများကြီးပဲ။ဒါလို့လည်းသူ့အတွက်တော့နော်ဒီခိုင်းမှန်းလည်းမကောင်တခြားညာလာဖြစ်ကြရမယ်။အဲဒီလိုရှုပ်တယ်။ဘာလို့လဲဆက်ပြတော့စစ်ချင်းစင်ရအောင်ပဲရရှင်းပြချင်တာမျိုးပေါ့လေ။ဆိုတော့ဒီအရမ်းအများကြီးကြုံရပဲ no prisoner ဆိုတော့မျိုးနော
်
ပုံမှန်ကိုလက်မခံဘူးပုံမှန်မျိုးကတော့ယူတော့ဘူးပုံမှန်မျိုးကတော့မထားတော့ဘူးဆိုတော့ပုံစံမျိုးရှိနေတယ
်ဟုတ်ကဲ့ပါဆက်က
အင်းမနာကိုအချီးကျန်တဲ့အလေးထားတစ်ခုရှိပါတယ်ပြောလို့ဆိုရှိမြန်မာပြည်မှာဒီဖြစ်တဲ့ဆိုတဲ့ဟာကအခုပေါ်လာတာအင်းမနာကိုရှက်ရကောင်းပါဆိုသိစားတော့ပါ
โอเคดร.ခင်ဇော်ဝင်းတုံးသက်ပေးတာပါပင်နိုင်ဆွေးနွေးတဲ့သူ၃ယောက်စလုံးအမ်ပနာမနေနဲ့မေးခွန်းနေမေးပြီးသွားတော့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုကျွန်မလေးလိုက်မတင်ပါမယ်ပထမဦးဆုံးမြန်မာနိုင်ငံရေကိုစိတ်ဝင်စားစောင့်ကြည့်နေတဲ့ဖင်နန်ကတော့ရရှင်ကိုငိမ့်ချန်းဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်ဟိုမေးချင်တာလည်းမေးလို့ရပါတယ
်ဟာအရင်ဆုံးကကျွန်တော်ဒေါက်တာခေဇော်ဝင်းရောကိုမြင့်ကျော်ကိုတက်ဆွေဆိုဟောကျေးဇူးတင်ပါတယ်ဒီလိုအကြောင်းတရားတွေနဲ့အုပ်ချုပ်ထားတဲ့နိုင်ငံမှာဒီလိုအမှန်တရားကိုပြောတဲ့အတွက်ကျွန်တော်ကျေးဇူးတင်တာပါဒေါက်တာအထူးသဖြင့်ဒေါက်တာခေဇော်ဝင်းကိုပေါ့အခုကကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဟာတွေအကုန်လုံးကအခုစစ်တပ်ဆိုလို့ရှိရင်အများစုကပေါ့နော်ဗုဒ္ဓဘာသာတွေဖြစ်နေတယ်အဲ့တော့ဒုတိယ is တဲ့ဆိုတဲ့အဖွဲ့ပေါ့ဒီအစ္စလာမ်အစွန်းရောက်အဖွဲ့တဲ့ဆိုတဲ့ဗုဒ္ဓဘာသာအစွန်းရောက်အဖွဲ့တွေဆိုပြီးတော့ ခုနိုင်ငံတကာမှာသုံးနှုန်းလာပြီသုံးနှုန်းလာတဲ့ခါကျတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့သိခါရပြာမရှိတယ်လို့ဖြစ်ကုန်တော့မယ်နောက်တစ်ချက်ကစစ်တပ်ကအကြမ်းဖက်သမားလို့သတ်မှတ်တဲ့ဟာကိုနိုင်ငံတကာကဘယ်တော့မှမယုံဘူးဘာဖြစ်လို့လဲဆိုတော့စစ်တပ်ကကချင်းဆိုလဲသူနဲ့မတည့်လို့ရှိရင်အကြမ်းဖက်သမားသတ်မှတ်လိုက်တာပဲကရင်ဆိုလဲသတ်မှတ်လိုက်တာပဲအဲ့တော့အကြမ်းဖက်သမားဆိုတဲ့သတ်မှတ်တဲ့ဟာတွေအကုန်လုံးတွေကလွဲတယ်လို့ဖြစ်နေတဲ့အပြင်မှာအခုအစိုးရနေပြီးတော့ဟိုဘယ်လိုပြောမလဲတိုင်းပြည်ရဲ့ဒီမိုကရေစီအရွေးအပြောင်းတွေပါညာ2008တွေပြောပြီးတော့စစ်တပ်ကိုကာကွယ်လို့ဖြစ်တဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပုံရိပ်ကလည်းအမှန်တကယ်ပြောရင်ရကြရာမရှိတော့ဘူးကျွန်တော်တို့နိုင်ငံဒေါ်အောင်ဆန်းစုကြည်နဲ့တီဆောက်မယ်ဆိုပြီးတော့လူထုအကုန်လုံးကကြီးမှန်းထားတာဒေါ်အောင်ဆန်းစုကြည်ပါရကြရာမရှိတော့ဘူးဆိုရင်ကျွန်တော်တို့နိုင်ငံကလည်းပြတ်ဖို့ပဲရှိတော့တယ်အဲ့တော့နောက်လူထုကပြောကြတယ်ဗမာပြည်တရုတ်ရင်ဝင်နဲ့ရောက်တယ်တရုတ်ရင်ဝင်နဲ့ရောက်အောင်ပြည်သူကလောက်တာမဟုတ်ဘူးစစ်ရသည်ဝက်ကောင်တွေကလောက်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေကလောက်တယ်အမျိုးသားရေးအစွန်းရောက်တွေကလောက်တာအဲ့တော့ကျွန်တော်တို့ဟိုနိုင်ငံတကာမှာမျက်နှာမပြတ်တာဖြစ်တာထားကျွန်တော်တို့ဗမာပြည်သူတွေကိုယ်တိုင်းနဲ့လည်းအကုန်ဒုက္ခရောက်နေတာဒါဟုတ်တော့တစ်ချိန်မဟုတ်တစ်ချိန်ဟိုတိုင်းပြည်မှာအကြောက်တရားကြီးကြီးလေးနဲ့တော့လူတွေအမှန်တရားဘက်ကယက်တီနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်မအေးတနာကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့ဒါတော့ဟိုကကိုကျင်းချက်ဖင်လန်ကနေပြောဝင်ပြောဆွေးနေတာပါကျွန်မအခုပခုတ်ဦးကနေပြီးတော့ဒီဆက်တွယ်လာတဲ့ကိုခင်မောင်လေးသူကအစောပိုင်းမှာဆက်တွယ်လာပြီးတော့သူ့ကိုမေးမြန်းထားတာရှိပါတယ်သူပြောထားတာလေးကိုကျွန်မဖွင့်ပြချင်ပါတယ်ရှင်နောက်ဆုံးမဖွင့်ပြပေးပါနော
်ဟုတ်ဒီကောင်တရာကြောင့်တိုင်းပြည်အနာဂတ်မြင့်မြင့်စီပါရဲ့ဒီကြီးညိုနေကြညာအစိုးရကြီးဝေဆောင်ကြညာကိုလည်းတက်စီခံရလို့ဖြစ်ပါရဲ့အစားတို့မြရာတို့ဆုံးဆုံးမြရာတို့ဖြစ်ပေါ်နေပါတယ်နိုင်ငံကြီးအကူအညီထောက်ခံမှုများဆွညွရသည်အနေဒီအစိုးရရဲ့ရှိဝဲရန်ရာကြီးရဲ့ညှိနှိုင်းထားတဲ့တိုးတက်မှုဒီလိုနှိမ့်ပေးပြီးတရုတ်ရရှာနဲ့အာဖရိကနိုင်ငံများကိုလည်းအထူးအကူအညီရသည် UN နဲ့တာဝန်ဆက်ဆံရေးများလည်းပြသခဲ့ရပါသည်ခင်ဗျာ
ဆိုတော့ဘလိုနည်းနဲ့ဟိုဖြည့်ရှင်းနေတယ်လို့ထင်လဲပြည်သူတရားအနေနဲ့
အဲ့ဒီဟိုဖြည့်ရှင်းမှုဆိုတော့ပြည်မှာရဖို့ကြည့်ခင်ဗျာသူတို့လူများလည်းဒါဝန်ခံပြမှာဝန်ခံမယ်တော့အစိုးရဘက်ကလည်းဒီအကြည့်တော့ဟိုနိုင်ငံနဲ့ဒီမောင်တန်းကိုဖြည့်ရှင်းနိုင်ရဲ့ဒီချင်းနဲ့ရှိရမှာခင်ဗျာကျွန်တော်ပုံမှန်ဒီမှာတော့အခုအဒီရခိုင်ကိစ္စကြောင့်အစိုးရရဲ့ဟန်ချက်ပြတော့ရတယ်ဒီကိစ္စထောက်ပြမှုရဲ့ဒီတော့ဖြစ်တာပေါ့ဒီဒီမှာလည်းအမှားအကျိုးဆိုဒီအစိုးရရဲ့အနေချက်တွေကိုတော့ပြည့်ရတယ်ဆိုလို့ပြောပေါ့အဲ့ဒီတနည်းအစိုးရကမှဟန်ချက်မညီတဲ့ကြောင့်လက်မောက်ရည်ကြောင့်တဲ့ရပါဝါဘူးအမှုအဆောက်လုံးမချနိုင်ဖြစ်နေပါလေမြန်မာပြည်ရဲ့ကြီးဝါးရေးရောမျိုးရောနိုင်ငံကရေးပါရေးလာမှာလေဒီလိုဆန္ဒကိုအကောင်းဆုံးဖော်ထုတ်ဖို့အတွက်ခက်ခဲနေပါလေခင်ဗျာ
ဟုတ်ကဲ့ဒါကဟိုပခုတ်ကူကခုခဲမောင်လေးဝင်ပြီးဆွေးနေတာပါဒီမှာသူကဒီလိုကိစ္စမျိုးဖြစ်ရှင်းဖို့ဆိုရင်ねဟိုဒီကိစ္စတွေ verify လုပ်ဖို့နောက်ထပ်ကိစ္စတွေကိုလည်းထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့အတွက်ကဟိုမှန်ကန်တဲ့သတင်းတွေရရှိဖို့လိုအပ်တယ်လို့ပြောသွားပါတယ်ကျတော့ကိုမြင့်ကျော်မေးချင်ပါတယ်ဟိုဒီလိုအပိုင်းမှာဟိုမှန်ကန်တဲ့သတင်းရရှိဖို့အခုလောလောဆယ်နောက်ဆုံးအချိန်နေပေါ့နော်ဟိုဒေတမရောကလည်းဒီကိစ္စကိုဝေခံလိုက်ပြီးဆိုတော့နောက်ဆက်တွဲဘာများဆက်ဖြစ်လာပါလဲနည်းနည်းလေးပြောပြပေးပါရှင်
အခုချိန်ကြီးကတော့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့ကတော့သူးသွားကြဘာမှပြောင်းလဲမရှိသေးဘူးပေါ့နော်။ဟိုကျွန်တော်တို့ဒီရခိုင်မှာဟို2016ခုနှစ်အောက်တိုဘာမှာဖြစ်တဲ့ပထမအကြိမ်ရေစမ်းကင်းစခန်းတွေတိုက်ခိုက်ဆန်ရပြီးကြတဲ့ကသတင်းမီဒီယာတွေကိုဟိုတွားခွင့်ပေးပါပေါ့နော်။တွားခွင့်ပေးပါဆိုတာမတားဆီးတာပါနဲ့ဟိုတွားယူတဲ့အခါမှာလည်းလိုအပ်တဲ့လုံခြုံရေးအကာအကွယ်မျိုးကိုပေးပါပေါ့နော်။တန်းနဲ့တွဲပြီးတော့တွားမှာကိုပြောတာမဟုတ်ပါဘူး။တုံးတရားအနေပြုလာတာမျိုးရှိရင်ရဲတို့ကြည့်မယ်တချို့နေရာမှာလည်းတက်တယ်ကြည့်မယ်အဲ့ဒီကမျိုးမှာဒီသတင်းမီဒီယာသတင်းလုံးလုံးတဲ့ဆိုရဲဟာကိုအတိမတ်ပြုဖို့အကောက်ွက်ပေးဖို့အဲ့ဒါမျိုးအဲ့ဒီချိန်တည်းကတောင်းဆိုခဲ့တာပါဒါပေမဲ့2016ပြည်ကမှာလည်းဟိုပုံမှန်လင်းလင်းထန်သွားခွင့်မရအစိုးရစီစဉ်တဲ့သတင်းစီးစဉ်တွေပဲရှိတယ်အဲ့ဒါမျိုးကလည်းဟိုတစ်လမှာတစ်ခါနှစ်လမှာတစ်ခါနောက်တော့တော့ဟိုခေါ်သွားတဲ့နေရာတွေကလည်းသူတို့တတ်မှတ်ထားတဲ့နေရာလိုမျိုးတွေခေါ်သွားတယ်နောက်တော့တော့လူအကန့်အသတ်တွေရှိတယ်အဲ့တော့သွားတင်းသမားတိုင်းသွားကျင်ရင်သွားလို့ရတဲ့ဟာမျိုးဖြည်းတွင်းရောဖြည်းပါအောင်အဲ့ဒါမျိုးဖွင့်ပြပါဆိုပြီးတော့2016အောက်တိုဘာကိစ္စနောက်ပိုင်းကလေးတောက်လျှောက်ပြောခဲ့တယ်။ဒါပေမဲ့ပြီးခဲ့တဲ့2019ဒီဩဂုတ်လဖြစ်တော့လေပိုပြီးကျင်းကျက်လာတယ်။အဲ့ဒီကြားထဲမှာလည်းတားမြစ်တဲ့စာတွေဟိုတမရယုံရဲ့ဟိုညွန်ကျုပ်ကလက်မှတ်ထိုးရတဲ့ဟာမျိုးတွေကိုပြင်နေဆိုးရောက်ပို့တာဒါတော့ဟိုအများကိုကြီးညာတာမဟုတ်ဘူးသို့ပေမဲ့ဟိုတချို့တွေဒီစာကိုတွေ့ခဲ့ရတယ်ဆိုတော့ဒါကြောင့်ဒီသတင်းသမားတွေကဒီကိစ္စကိုစီးပြီးနဲ့ဒါသတင်းသွားယူလို့မရဘူးအစိုးရရဲ့ခီးစဉ်ရှိမှပဲသွားယူလို့ရတယ်ဆိုတဲ့အနေအထားမျိုးဖြစ်နေတာအခုချိန်ကြည့်ပဲပေါ့နော်အခုလက်တလုံးမှာတော့ဒါကောင်စီရဲ့ခီးစဉ်တစ်ခုစီးစဉ်နေဒါလည်းအကန့်အသတ်တွေနဲ့ပါပဲဆိုတော့စကေတန်းဆိုရင်တော့ဒီဘက်
ตัวยาเนี่ยดีตัวเนี่ยขามาแต่ยังไม่ได้บอกมาจะเอาไม่อันนี้เดี๋ยวน่าเรื่องอันนี้แบบที่สี่บอกน้องก้าวไปปีไหนเนี่ยฮะแต่ไหนทำยังก้าวไปปีบุหรือว่าป่ะเนี่ยเอามาด่าเลยโอ้ลุลละเดี๋ยวนี้มีอะไรเปลี่ยวมาด่าเลยไหนงั้นก็ไปสี่เดียวโอ้ล่ะโอ้ไหนงั้นรู้อยู่สู้อะไรอ่ะยงจีมามาเอลูมามาเขาเห็นเนาะตัวทุกอย่างจะดีแน่เนาะยงจีมามาเขาบุตรอาจารย์เราโอ้กูคิดเด็กกับมาไอ้ยาเราเชื่อมาเลยไอ้ที่เขาเด็กเ ที่เราไม่จะนอนเต็มมาเลยเช่นนี่ชีวิตเราดีตัวเราสิ่งนี้เป็นปัญหาสิ่งนี้ก็สร้างในบ้านเดียวนั่นนี่คัดแต่ตัวจะมาเลยที่มาคุณยังจะขนาดเลยคัดตัวดูไม่จะมาเลยเช่นโอ้ที่เชื่อล้าล้าที่นี่อ๋อแต่ยังอยู่บ่ด้วยโอ้เชื่อล้าล้าที่นี่เลยกูเช่นที่เดียวแต่ยังทำอะไรกันเช่นชาวมุ่ยสิเลยนั่นจะล้มอะไรเช่นชาวมุ่ยสิเลยแต่ยังอยู่ยังเนี่ยเอาละท่องเที่ยวเส้นแข็งตัวเนี่ยเดี๋ยวเราจะมาในงานเราเรียกว่าเช่นเนี่ย ตัวนี้จะตัวมาจ้าดีกูอามากันเจนตัวโอ้โหนี่จะตัวมาจ้าดีที่นี่นี่ก็จะวงการไล่จ้าเราจ้าเราจะมาดูจูจูบาร์เลยคุยไม่ได้ใช่ไหมโอ้เลือกเจนเนี่ยที่ไหนคนเล่นตัวเลือกเดือดเลยเราจะนอนยังไงเจ้าพี่อาเจ้าจะมาเลยคุณยังจ้าเลยเอ๊ะทำไมที่ชาวเน็ตตัวเราเสียงเดียวกูเข้าใจมาเลยแบงค์ลาดิสกับว่ากูอีสเลนจ้าบาร์ละเช่นโอเคว่าจ้าบาร์ละมั้งแค่ตัวเดียวเป็นเพราะสุนีปีบ้านอ่ะเอ๊ะแม่มาทำไมต้องซื้อยาก้าที่
ว่าจังเลยสิเขาบอกว่าตั้งแต่เนี่ยเนี่ยยี่สิบเนี่ยว่าฉะนั้นมองดูมีบางสิ่งยี่สิบกว่าปีมาคุ้มเสียคุ้มเสียกันยังล่ะตั้งแต่กันยังนับดูมองดูมีตัวยี่สิบเนี่ยเออโอซูไลจงไลตั้งแต่กันยังรักสิเลยจีจ้าสิมองดูมีบางสิ่งจีจ้ามาเลยเอลูตั้งแต่ได้สิเลยเจ้ยสิ่งสิเลย วันที่นี้เนี่ยเราจะมาเลยอันนี้ยี่สิบวันเลยตั้งแต่เราลองดูสิ่งนี้สิ่งว่าสิ่งนี้ที่หัวใจเรามาจีบมาบอกเอลูมีอะไรนั่นตาจีบได้สิบวันเลยนับดูดูที่เรามาสิ่งเนี่ยอันนี้ยี่บ่เอ่อดูที่เราสิ่งนั้นเจ้ามาสิ่งเลยว่าเราลงจุดนี้ก็ตั้งแต่กันยังรักสิ่งนั้นเราบูรณาบราสุระ
ยอดที่ยอดสิ่งเดียวกันรู้ว่าเราจะทำอะไรกันบ้างก็อีสานก็ประเทศที่เป็นไงบ้างทุกคนสักคำมาเลยเราจะย้อนในเรื่องนี้โอ้คุณรู้ตั้งแต่ขยันเลยสิ่งนี้กูโหแต่เป็นมาตั้งแต่ขยันเลยเราเชื่อไปว่าตั้งแต่ขยันไปเนาะอ่ะอยากกูอีสานรู้ดีแต่ที่เราตั้งแต่ขยันเนี่ยเท่าท่านเนี่ยเปล่าเลยอะไรเช่นเขาเกี่ยวกับยาบาลเลยจริงๆมาดีมาใครยังได้อัตตาดีน้าเอ้ยเจ้าหนี้เดี๋ยวมีตาดูเนี่ยรู้ดีมาสิ่งเดียวบ้าง
อ่ะคุณลุงจันโรว่าท่าทางเด็กยังเรียนรู้สิ่งเดียวกันโอเคหัวหน้าเนี่ยก็พูดจริงๆเนี่ยอ่ะพี่อ๋อสมมุติเราพี่อาตาลาบานยาอารมณ์พี่อ๋อสมมุติรู้ตรงที่ยาโอ้แต่ที่พี่อ๋อเนี่ยท่าทางยูรู้เป็นยังสิบาลาเช่เออเขาเกี่ยวกับเขาเกี่ยวกับจันโรว่าสิบาลาเนี่ยแต่ก็พูดสิ่งก็เลยจันโรว่าแต่ที่ท่าทางเนี่ยจันโรว่าที่ยาราสิ่งเดียวน้าบินยาเดียวสิยาบาลสิยาบุเลจันโรว่
ที่จะรักษาโอเคโอ้ยสังเวียนเสียงนี้เป็นอะไรจริงๆจริงมาเลยเนาะโอ้ยน้องสงเจนี่ก็รักษาสินที่จะกูเข้าใจมาเลยยามนี้อังจีมาหน้างานนี่เราเว้นส่วนนี้รับไปส่วนนี้ไหนมาเลยเชนโอเคทุกอย่างส่วนนี้รู้ว่าอย่างเอ็นเดียงกิจการเราอย่างจำเราอะไรแต่ยังทุกอย่างมีเพลินมาเชิดเอาจริงเนาะทุกอย่างมันรู้ว่าบุญเนาะทุกส่วนนี้รู้ได้เราอย่างจำเราบอกมาเกิดอะไรที่กูมีเงินได้ยังเนาะดันเด็กก็เจ๊ยี่ทั่วทั่วเลยอย่างช้ากว่าสิ่งที่กูรู้ย
ဒီကိစ္စမှာနိုင်ငံတကာမီဒီယာတွေရောကျွန်တော်မြင်ဘူးဗျာ။ရခိုင်ပြည်မှာဖြစ်လာတာကတော့ခုခံစစ်ပွဲဆင်နွှဲတယ်လို့ပဲမြင်ပါတယ်ဗျာ။အဲ့တော့ပါပဲဗျာ။မိတိုင်းမို့ဆိုတော့တိတ်တယ်ဆွေးနွေးရင်ဘူးဗျာ။
ဟုတ်ကဲ့ပါဒါအများကြီးအောင်ကြည့်သူရဲ့ဒီအမြင်ဝင်ပြီးဆွေးနွေးကြတာပါကျွန်တော်တို့အချိန်ကတမိတောင်မရှိတော့ပါဘူးဒီမှာပြည်နိုင်ဆွေးနွေးတဲ့သူတွေစီကကျွန်တော်မှတ်ချက်လေးတွေခတ်တူတူလို့ကျင်ပါတယ်အခုလို့ဖြစ်နေတဲ့အခြေအနေပေါ့နော်နိုင်ငံတကာမှာလည်းဟိုကိုကဟိုနည်းနည်းတော့ဟိုဂုံတိတ်ခါညှိုးနှွှဲရတဲ့အခြေအနေရှိပါတယ်အဲ့တော့ဒီလိုဖြစ်နေတဲ့အနေအထားကနေပြီးတော့ကျွန်တော်
ဒီကိစ္စတွေမကဘူးလို့ချားနေတယ်မှာတို့ဖြစ်နေတာပဲ။ဆိုတော့အဓိကပြောရင်းနေတာစစ်ပြနေတဲ့ကသူတို့ပြောင်းလဲဖို့တကယ်သူတို့စေနာပန်းဆုံးမဲ့သူရှင်ဒါကိုစစ်စစ်ပြနေတဲ့ဥစ္စာကိုပြည့်ပြည့်စုံစုံနဲ့တွေ့နေတာပေါ့သူတွေပါ။အခုတော့မှပြောမယ်ဆိုရင်ဒါဆိုပြောလို့ဒီခံပြင်းကတိုင်းကိုသွားလို့နေတာဘူး။နော်။ဒါကသူဆက်ရောက်ပဲတက်တာလေ။ပြောထားတဲ့
ဟုတ်ကဲ့ဆရာဆိုလို့ကျွန်တော်ဒေါက်တာခေဆောင်ဝင်းရောကွန်မြူတီကြော်ကိုတက်ဆွေဝင်ဟောကျွန်တော်ဆွေးခါကြတော့ဒီဖက်ဖို့လေးကဘယ်ဟုတ်ပုံလဲဟုတ်ကဲ့ဆရာဆိုလို့ကျွန်တော်ဆရာဆိုလို့ဟုတ်ကဲ့ဆရာဆိုလို့ကျွန်တော်ဟုတ်ပြရလိမ့်မယ်ဟုတ်ကဲ့ပါဆရာဆိုလို့ကျွန်တော်ကတော့ပွင့်လင်းမြင်တာမျိုးရှိဖို့ပေါ့နော်ဆိုတော့ကွန်မြူတီနေနဲ့ရောဘယ်လိုမျိုးမှတ်ချက်ပေ
ဖြစ်ဟိုဒီမှာမြေပြင်မှာဘာတွေဖြစ်နေလဲဆိုတဲ့ဟာမျိုးကိုသတင်းချက်လက်တူတူကြကြရရရလာပေါ့နော်ဟိုဒေါန်ဆန်းကြီးဦးဆောင်နေဆိုရအဲ့လိုမျိုးသတင်းချက်လက်ဒီစုဆောင်တဲ့နည်းလမ်းတွေရောဟိုနည်းတွေရောရှိရလာပေါ့နော်အဲ့ဒါကြောင့်တကယ်ဘာတွေဖြစ်နေလဲဆိုတာသိရှိဖို့ကလည်းအရေးကြီးတယ်အဲ့ဒါမှသာလျှင်အဲ့ဒီဟာကိုဘယ်လိုကင်တွေဖြေရှင်းမယ်ဆိုတဲ့ဟာကိုကျွန်တော်တို့မီဒီ
ဟုတ်ကဲ့ဒီကိစ္စဒီအင်းရှင်ကိစ္စကျွန်တော်ထင်တာတော့ဒီကဖိုးရီဝါကြကြနေပြီးတော့သူဖိစနာရှိပြီးတော့ဒါဟိုဟိုပေါ်ထုတ်ပြီးတော့သူဖိဖိပြီးရလို့ကျွန်တော်မယူဆဘူးဒါရင်တော့ညောက်ဖန်ခင်ရတယ်ဒါရင်ညောက်ကြောင်သွားပြီးစုံပန်းနေသူတို့ရေစုံပန်းနေခရင်ကိုလူကြီးတို့အတွက်ကြောင့်မို့ဒါရင်ညောက်ဖန်ပြီးတော့ဒီရိုက်တာအနေကိုတရင်မထုတ်ခင်မှာတက်ကြနေတော့ရင်သူတို့ကလုံးဝရယ်ဆောင်
ဒီနေ့ဒီတိုင်းရဲ့လေလံဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါရှင်ဒီတိုင်းရဲ့လေလံဆွေးနွေးခန်းအစီအစဉ်ကို VOA website လိပ်စာ bamis.voanews.com မှာဖြစ်စေပြန်လည်နားဆင်နိုင်ပါရှင်
ဒီရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေကိုနာရီထိလိုင်းဒိုမီတာ20ကီလိုဟတ်စ်တင်9113တုံညလိုင်းဒိုမီတာ25ကီလိုဟတ်စ်11တုံညလိုင်းဒိုမီတာ32ကီလိုဟတ်စ်9313ငါးရုပ်ကနေနားဆင်နိုင်သလိုVOA
အင်တာနက်ဆက်မြန်နာကနေပြီးတော့လဲဝက်ဘ်ဆိုက်လိပ်စာ bamis.voanews.com ကနေပြီးတော့ပြန်ပြီးနားဆင်နိုင်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့
အခုတနင်္ဂနွေနေ့မနက်ပိုင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါဦးမယ်ရှင်။ဟဝိုင်မှာဒေသကံရဟဆနေနေ့မှာပဲ့ထင်းတက်ဒုံးကျည်အန်ရဲ့အရေးပေါ်သတိပေးချက်ရရှိခဲ့ပြီးမကြာခင်မှာပဲမှားယွင်းသတိပေးတယ်ဆိုတာကိုသိခဲ့ရပါတယ်။ဟဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးကတော့ဆနေနေ့ကထုတ်ပြန်ခဲ့တဲ့သတိပေးချက်ဟာလူအမှားဖြစ်ကြောင်းပြောကြား
ရုပ်သံတွေကရောရေဒီယိုနဲ့လက်ကင်ဖုန်းတွေကိုပါရောက်သွားတာဖြစ်ပြီးနောင်ဒီလိုအမှားမျိုးထပ်ပြီးမဖြစ်အောင်ဘယ်လိုလုပ်တယ်လဲဆိုတာကိုကာကွယ်ရေးဌာနနဲ့ပြည်내အရေးပေါ်စီမံခန့်ခွဲရေးဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးနေကြောင်းလည်းပြောပါတယ်။ရှင်းလာတဲ့မှာကျင်းပမယ်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးအမျိုးသမီးဟော်ကီအသင်းကိုတင်းနဲ့အဖြစ်ဝင်ပြိုင်ဖို့တောင်ကိုရီးယားနိုင်ငံဘက်ကအဆိုပြုခဲ့တာကိုမြောက်ကိုရီးယားဘက်ကလက်ခံနေဆိုရင်တော့နှစ်နိုင်ငံကြားတိကျတဲ့ဖြစ်ပေါ်တိုးတက်မှုတွေရှိလာမှာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ဖက်ကိုစလဲရီနေဆက်ဆင့်မယ်ဆိုမှပြုလုပ်နေတဲ့ဆွေးနွေးမှာဒီအဆိုပြုချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။American ပြည်အောင်စုမှာဟေတီနဲ့အာဖရိကကနေရွှေ့ပြောင်းအခြေချလာသူတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းကြေညာပြီးနေကသမ္မတဒေါ်နယ်ထရန့်ရဲ့ရိုင်းပြတဲ့အတုံးလုံးသုံးလုံးပြောဆိုတာတွေနဲ့ပတ်သက်ပြီးအစိုးရအရာရှိတွေကရောတာဝန်ပြည်သူတွေကပါအခုတည်းကဝေဖန်တုံ့ပြန်နေကြဆဲဖြစ်ပါတယ်check သမရနိုင်ငံသမရရွေးကောက်ပွဲပထမအကြိမ်မှာလက်ရှိသမရမီလော့စ်ဇီမန်အနိုင်ရသွားပြီးနောက်တရင်နှစ်ပတ်ကြာမှချင်းပါမယ်ဒုတိယအကြိမ်ရွေးကောက်ပွဲမှာတော့ check သမရနိုင်ငံသိပ်ပံအကယ်ဒမီရဲ့အကြီးအကဲဟောင်းဂျီရီဒါဟော့စ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်
တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမှတ်အင်ဂျင်9ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေဘက်6:00ခန်းကနေ9:00ထိထုတ်လို့မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ10ခွန်ကီလိုဟတ်စ်10ခွန်60တုံညလှိုင်းဒိုမီတာ25ကီလိုဟတ်စ်10
This program has come to you from the Voice of America, Washington.